ရင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးမှာမြန်မာနိုင်ငံဘက်ကပြန်ခေါ်ဖို့လိုလိုလားလားမရှိသလိုဒုက္ခသည်တွေကိုကူညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပြန်ပို့ရေးအစီအစဉ်ကိုကန့်ကွက်နေတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာကဝေဖန်လိုက်ပါတယ်။မြန်မာဘက်ကဘလို့ပုံစံမျိုးနဲ့မှရိုဟင်ဂျာတွေကိုပြန်မခေါ်ချင်တာကပြဿနာဖြစ်တယ်လို့တနင်္ဂနွေနေ့ညပိုင်းကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာစီနာကပြောခဲ့တာပါ။ Caucasus Bazaar ကဒုက္ခသည်စခန်းတွေမှာကူညီနေကြတဲ့နိုင်ငံတကာထောက်ပံ့ကူညီရေးအဖွဲ့တွေကလည်းရိုဟင်ဂျာပြဿနာကိုအဆုံးမသတ်စေချင်ကြဘူးလို့ဆွဆွဲပြောကြားပါတယ်။ဘာရှန်ချာမာသူအဆိုလှပတဲ့နေအိမ်တွေစောက်ထားပေးပေမဲ့ဒုက္ခသည်တွေကိုအဲ့ဒီကိုပြောင်းရွှေ့မဲ့အစီအစဉ်ပေါ်ထောက်ပံ့ကူညီသူတွေကကန့်ကွက်နေကြတယ်လို့လည်းဆိုပါတယ်။ဘင်္ဂလားပင်လယ်အော်ထဲမှာရှိတဲ့အဲ့ဒီကျွန်းဟာမုတ်တုံရာသီဆိုရင်ရေလွှမ်းတတ်တာမို့ဒုက္ခသည်တွေကိုအဲ့ဒီကိုမပို့ဖို့အတွက်ကန့်ကွက်မှုတွေရှိနေပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံတဲ့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာဒုက္ခသည်ပြန်လည်လက်ခံရေးကိုသဘောတူပြီးတော့2018နိုဝင်ဘာလမှာဒုက္ခသည်တွေနေရပြန်ရေးစီစဉ်ခဲ့ပါတယ်ဒါပေမဲ့ဒုက္ခသည်တွေဘက်ကလုံခြုံရေးအာမခံချက်မရှိဘူးလို့ဆိုပြီးမြန်မာနိုင်ငံဘက်ညင်းဖို့ပြန်ဖို့ညှင်းဆန်နေကြပါတယ်ဒုက္ခသည်နေရပြန်ရေးအတွက်အဓိကအတားအဆီးကမြန်မာနိုင်ငံဖြစ်နေတယ်လို့ဆိုပြီးဒီပြဿနာကိုဇူလိုင်မှာတရုတ်သမ္မတရှီဂျင်ပင်းနဲ့တွေ့ဆုံတဲ့အခါဆွေးနွေးဖြည့်ရှင်းနိုင်ဖို့မျှော်လင့်တယ်လို့လည်းဝန်ကြီးချုပ်ရှိတ်ခါစီနာကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးနှောက်နှေးနေရတာကဘင်္ဂလားဒေ့ရှ်ဘက်ကသဘောတူညီချက်တွေအတိုင်းလိုက်ပါဆောင်ရွက်ခြင်းမရှိတာကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကလည်းပြောကြားနေပါတယ်